မြောက်ကိုရီးယားကဒီကနေ့တုံ့ပြန်စမ်းသပ်တာမအောင်မြင်ခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကပြောပါရယ်။မြောက်ကိုရီးယားနိုင်ငံအရှိချမ်းကဲလ်မာကျွန်းဆွယ်ကနေပြစ်လို့စမ်းသပ်ပြီးတော့စက္ကန့်ပိုင်းအတွင်းမှာပဲအဲ့ဒီဒုံးကျည်ပေါက်ကွဲသွားခဲ့တဲ့အကြောင်းအမေရိကန်ရဲ့ဒီ Pacific ဒေသကုတ်ကဲရေးဌာနပြောခွင့်ရတဦးကပြောသလိုတောင်ကိုရီးယားစစ်ဘက်ကလည်းအလားတူပြောပါရယ်။ဘယ်ဒုံးကျည်မျိုးစားကိုစမ်းသပ်ခဲ့တာလဲဆိုတဲ့အသေးစိတ်ကိုတော့သူတို့ကမပြောဘဲအခုစမ်းသပ်မှုနဲ့ပတ်သက်ပြီးတော့ဆက်လက်လေ့လာစစ်ဆန်းစစ်နေတယ်လို့ဆိုပါရယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလေးချင်းမှုတွေကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားဟာဒီလအစောပိုင်းတုန်းကလည်းဂျပန်ပင်လယ်ထဲကိုပဲ့ထိန်တုံးကြီးလေးစင်းပြစ်လို့ဆန်သက်ခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလေးချင်းမှုတွေကိုစစ်ပွဲပြင်ဆင်မှုတွေအဖြစ်မြောက်ကိုရီးယားကယူဆထားတာပါ။ဒီလအစောပိုင်းဆန်သက်ပြစ်လို့ခဲ့တဲ့အဲ့ဒီပဲ့ထိန်တုံးတွေက၃စင်းကတော့ကီလိုမီတာ1000အထိရောက်ခဲ့ပြီးဂျပန်ပင်လယ်ထဲကိုကျသွားခဲ့တာပါ။အဲ့ဒီပဲ့ထိန်တုံးကြီးတွေဟာတာလက်ဖြစ်တုံးကြီးတွေဖြစ်ပြီးမြောက်အမေရိကတိုက်အတွက်တော့အနိုင်မရှိနိုင်ဘူးလို့အမေရိကန်အစိုးရအရာရှိတွေကပြောပါရရှင်။